မင်္ဂလာညနေခင်းမှာတော်တာရှင်များရှင် VOA American တန်ရဲ့2019ခုနှစ်ဇွန်လ6ရက်ကြာတာပြီးနေ့ညနေခင်း VOA မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမဆုမျက်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ D-Day ကန်တက်စစ်စင်ရေး85နှစ်ပြည့်အထိမ်းအမှတ်အခမ်းအနားကိုပြည်내နိုင်ငံနော်မန်ဒီကမ်းခြေမှာကျင်းပပါရတယ်။ဒိမတ်နိုင်ငံဝန်ကြီးချုပ်အဖြစ်အသက်အငယ်ဆုံးအမျိုးသမီးတူတက်လာဖို့ရှိနေပါတယ်။ထိုင်းနိုင်ငံမှာတော့အာနာသိန်းစစ်ခေါင်းဆောင်ကိုဝန်ကြီးချုပ်အဖြစ်ပြန်ရွေးချယ်လိုက်တဲ့ပေါ်ထိုင်းလူထုကြားကွဲပြားတဲ့အမြင်တွေရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်ရမယ့်သတင်းလွှာရီမှာတော့ရခိုင်ပြည်နယ်ပုံနှကျုံးမြို့နယ်အတွင်းမြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တက်မတော်ကပြောပါတယ
်။နေ့ကတော့ကံကောက်ဘက်မှာဒီ OKM ကြီးရရရှိပြန်။ကံကောက်ဘက်မှာတော့ကျွန်တော်တို့ဘက်ကတော့ထိခိုက်ခံရမှုတွေရှိတယ်။ဟိုဘက်ကတော့ကျွန်တော်တို့
တက်မတော်သတင်းမှန်ပြန်ကြားရေးအတွင်းမှုဘုံမှုချုပ်ဇော်မင်းထွန်းပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူလာမယ့်အောက်တိုဘာ1ရက်ကစပြီးဥရောပ6နိုင်ငံကလာမယ့်ခီးသွွားတွေအတွက်မြန်မာနိုင်ငံမှာဆိုက်ရောက်ဗီဇာထုတ်ပေးတော့မှာဖြစ်တဲ့အကြောင်း American သမ္မတ Donald Trump မှာသူ့ရဲ့ဗြိတိန်ခရီးစဉ်ကိုမနေ့ဗုဒ္ဓဟူးနေ့ကအဆုံးသတ်လိုက်ပြီးဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အပတ်ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်နှစ်သမ္မတအီမန်နူအယ်မက်ခရွန်တို့ကစစ်မှုထမ်းအောင်းတွေကိုဂုဏ်ပြုချီးကျူးပြောဆိုကြတယ်လို့မဟာမိတ်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုကိုလည်းအထူးဖော်ပြပြောဆိုကြပါတယ်။နာဇီတွေကိုအနိုင်ရတဲ့အခြေအနေရောက်သွားစေပြီးနောက်ဆုံးမှာဒုတိယကမ္ဘာစစ်ကြီးကိုအဆုံးသတ်နိုင်ခဲ့တဲ့ D-Day ကန်တက်တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်ပြောတဲ့မင်းကုန်းတွေထဲမှာအဲ့လိုပြောဆိုသွားကြတာပါ။အခမ်းအနားကိုကြာဆုံးအမေရိကန်တပ်ဖွဲ့ဝင်9000ကျော်မြှုပ်နှံထားတဲ့ Colby Swarmey အရက်ကနော်မန်ဒီအမေရိကန်သင်္ချိုင်းမှာဒီကနေ့ကျင်းပတာပါ။ဒီကန်တက်တိုက်ပွဲဟာဥရောပအတွက်ရောကမ္ဘာကြီးရဲ့အနာဂတ်ကိုပါပြောင်းလဲသွားစေခဲ့တယ်လို့သမ္မတမက်ခရွန်ကဆိုပြီးအသက်ဆုံးသွားသူတွေနဲ့ပြင်သစ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့သူတွေကိုဂုဏ်ပြုပြောဆိုပါတယ်။သမ္မတမက်ခရွန်ကသူ့မိန့်ခွန်းကိုပြင်သစ်လို့ပြောတာဖြစ်ပေမဲ့တစ်ချက်မှာတော့သူ့နောက်မှာထိုင်နေတဲ့စစ်မှုတပ်ဟောင်းတစုပဲလက်ပြီးအင်္ဂလိပ်လိုပြောင်းပြောသွားပါလိမ့်တယ်။ကျွန်တော်တို့ရဲ့လွတ်လပ်မှုအတွက်ခင်ဗျားတို့ရဲ့ဂျေဇူးကြီးကျွန်တော်တို့မှာတင်ရှိနေတာသိပါတယ်။ကျွန်တော်နိုင်ငံကိုစားဂျေဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်လို့သမ္မတမက်ခရွန်ကစစ်မှုတပ်ဟောင်းတွေကိုပြောပါတယ်။မင်းကွန်ပြောပြီးတဲ့နောက်သမ္မတမက်ခရွန်ကအမေရိကန်စစ်မှုထမ်းဟောင်း9ဦးကိုပြည်ထောင်နိုင်ငံရဲ့ Legend of Honor ဂုဏ်နူးဆောင်ပွဲတစိပေးရချီးမြှင့်ပါတယ်။သမ္မတထရမ့်ကလည်းသူတို့ညီကိုတော်တွေအတွက်သူတို့နိုင်ငံတွေအတွက်လွတ်လပ်မှုရှင်သန်နိုင်ရေးအတွက်အသက်ဆွန့်သွားသူတွေဆိုပြီးမင်းကွန်ထဲမှာဂုဏ်ပြုပြောဆိုသွားပါတယ်။
ဒန်မတ်နိုင်ငံရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Social Democrats Party ခေါင်းဆောင်ဟာအသက်အငယ်ဆုံးနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတော့မှဖြစ်ပါတယ်။အမျိုးသမီးဝန်ကြီးချုပ်လည်းဖြစ်မဲ့အသက်42နှစ်အရွယ်ပါတီခေါင်းဆောင် Mate Fredrickson ကနိုင်ငံကိုလမ်းကြောင်းသစ်ဆီသွားစီခြင်းတဲ့အတွက်မဲဆန္ဒရှင်တွေကသူတို့ပါတီကိုမဲပေးခဲ့ကြတာဖြစ်တယ်လို့အောင်ပွဲခံမိန့်ခွန်းမှာပြောကြားသွားပါတယ်။သူတို့ပါတီအနေနဲ့ညွန်ပေါင်းမဟုတ်ဘဲတပါတီတည်းအစိုးရဖွဲ့နိုင်ဖို့ကြိုးစားသွားမယ်တဲ့ချိန်ထဲမှာလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ကိစ္စတွေအတွက်လက်ရရင်ပါတီရဲ့ထောက်ခံမှုကိုရယူမှာဖြစ်တယ်လို့လူမှုဖူလုံရေးကိစ္စတွေအတွက်လက်ဝဲရင်းပါတီရဲ့ထောက်ခံမှုရအောင်လုပ်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။အထွေထွေရွေးကောက်ပွဲမှာ Social Democrats Party ကမဲစုစုပေါင်း26ရာခိုင်နှုန်းလောက်နဲ့တခြားနိုင်ငံရေးပါတီတွေအားလုံးထက်အသာရခဲ့တာပါ။အမတ်169နေရာရှိတဲ့ပါလီမန်မှာအမတ်နေရာ62နေရာအနိုင်ရခဲ့ပါတယ်။အခုလိုအတိုက်ခံ Social Democrats Party ကအနိုင်ရခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်Lars Loki Rasmussen ကရှုံးနိမ်ကြောင်းဝင်ခံခဲ့ပြီးယာရုကနေနှုတ်ထွက်မယ်လို့ဒီကနေ့ကြေညာပါတယ်။အစိုးရသက်မဖွဲ့နိုင်ခင်အထိသူ့အစိုးရကအိမ်ဆောင်အစိုးရအဖြစ်ဆက်တာဝန်ယူသွားမယ်လို့ဝန်ကြီးချုပ် Rasmussen ကပြောခဲ့တယ်လို့ Social Democrats Party အနေနဲ့သူ့ရဲ့ Liberal Party နဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့လည်းအကြံပြုခဲ့ပါတယ
်။ဆူဒန်နိုင်ငံကဆန္ဒပြပွဲတွေကိုဦးဆောင်နေသူတွေကစစ်ဘုတ်ချုပ်တွေနဲ့ဆက်ဆက်ညှိနှိုင်းဖို့အစိုးပြချက်တရက်ကိုပယ်ချလိုက်ပါတယ်။လူညွေးတက်ဖို့တွေကဆန္ဒပြသူတွေကိုဆက်ပြီးအင်အားသုံးနှင်နေတဲ့အတွက်ဆွေးနွေးဖို့ပြောတာဟာယူသောမှုမရှိဘူးဆိုပြီးပယ်ချတာပါဒီသတင်းပတ်တွင်ဆန္ဒပြပွဲတွေကိုနှိမ်နှင်းဖြိုခွဲတာကနေလူတရာကျော်တည်ဆုံရပြီးသွားပြီးဗိုလ်ချုပ်ကြီးအဗ်ဒယ်ဖတ်တာဘိုဟန်ကကန့်သတ်ချက်မထားဘဲဆွေးနွေးပွဲတွေပြန်ဆဖို့ပြောတာဟာယူသောမှုမရှိတယ်လို့သူ့လက်အောက်ကလူတွေဟာဆူဒန်လူထုကိုတပ်ဖြတ်ခဲ့တပ်ဖြတ်နေစေဖြစ်တယ်လို့ Sudanese Professionals Association SPA အဖွဲ့ပြောခွင့်ရသူကပြောပါတယ်ဒီ SPA အဖွဲ့ဟာလွတ်လပ်မှုနဲ့အပြောင်းအလဲအင်အားစုများFFC ဆိုတဲ့ဆန္ဒပြသူတွေကိုကိုစားပြုတဲ့ညွန်ပေါင်းအဖွဲ့အဖွဲ့တွေမှာပါပါတယ်။သူတို့အနေနဲ့စစ်တပ်ကအရသာလက်ထဲအာဏာလွှဲပြောင်းလာအောင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုပဲဆက်လုပ်သွားမယ်လို့ပြောပါတယ်။ဗိုလ်ချုပ်ကြီးဘာဟန်ကတော့ အစိုးရတရက်ကိုချက်ချင်းဖွဲ့စည်းသွားမှာဖြစ်ပြီးနောင်ကိုလအတွင်းယူကော့ပွဲတွေကျင်းပတဲ့အထိအစိုးရတရက်ကဆက်ပြီးအုပ်ချုပ်သွားမယ်လို့ပြောပါတယ်။အဲ့ဒီအစည်းအဝေးကိုSPE အဖွဲ့ကချက်ချင်းပဲပေးချပါတယ်။စစ်တရဲ့နေနေမှုကြောင့်တေဆုံးသူအခြေအတွက်ဟာဗိုလ်ဒူးနေမှာတရားရှိအောက်ထိရှိသွားပြီလို့စန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။
Washington မြို့တော်မှာ American တာဝန်ရှိသူတွေနဲ့လာရောက်ဆွေးတွေ့နေကြတဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့မက္ဆီကိုနိုင်ငံသားရေးဝန်ကြီး Marcelo Ebrard ကတော့နှစ်နိုင်ငံသားသဘောတူညီမှုရအောင်ညှိနှိုင်းနိုင်မယ်လို့ဗိုလ်ထုနေ့ကဆွေးနွေးပွဲအပြီးမှာအကောင်းမြင်ပြောကြားပါတယ်။နှစ်နိုင်ငံလုံးစီးပွားရေးအတွက်ပြည်သူတွေအတွက်သွင်းကုန်ခွန်တွေရဲ့ကရက်တွေကိုရှောင်ရှားခြင်းနဲ့လို့သူကသတင်းတောက်တွေကိုပြောကြားပါတယ်။
နိုင်ငံလုံးဘက်ကဖြစ်စေခြင်းတဲ့အနေအထားကိုချပြထားပြီးဆက်လက်ဆွေးနွေးနိုင်လိမ့်မယ်လို့မက္ဆီကိုနိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။ဗီအိုအေအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00ကနေ8:00နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်7.65ရှစ်တုံညလိုင်းဒိုမီတာ19
ကီလိုဟတ်တစ်တစ်ကိုချောင်းကားတော့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ယူရီကနေအင်ကန်ညနေပဲတရုံးတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ထိုင်းအာနာသိန်းစစ်ကောင်းဆောင်လက်ရှိဝန်ကြီးချုပ်ပရယုတ်ချန်တိုချာဝန်ကြီးချုပ်ဖြစ်ဆက်ပြီးရွေးချယ်ခံရတဲ့ပေါ်ထိုင်းနိုင်ငံသားတွေကြားသဘောထားအမြင်တွေကွဲပြားနေပါတယ်။ဘူဒူးနေညဘက်ကလှုပ်တော်တွေမဲ့ခွဲတာမှာဗိုလ်ချုပ်ကြီးပရယုတ်ကထောက် 244မဲ့ပဲရပါတယ်။ဘူဒိုကြီးပရယုတ်ကိုဝန်ကြီးချုပ်အဖြစ်ပြန်ရွေးဖို့အဓိကထောက်ခံတာကတော့စစ်တပ်ကကျွန်တော်နောက်ခံပေးထားတဲ့ဖလန်ပရချရက်ပါတီဖြစ်ပြီးတကယ်ကတော့ရွေးကောက်ပွဲမှာအဲ့ဒီပါတီအပြတ်သက်အနိုင်ရခဲ့တာမဟုတ်ပါဘူး။အောက်လူတော်အမတ်နေရာ900မှာဖလန်ပရချရက်က116နေရာပဲအနိုင်ရပေမဲ့အမတ်နေရာ250ရှိတဲ့အထက်လူတော်တရားလုံးကပရယုတ်ကိုထောက်ခံခဲ့တာပါ။အထက်လူတော်အမတ်အာလုံနီဘာဟာစစ်ဗိုလ်ချုပ်ဟောင်းနေဖြစ်ပြီးစစ်တပ်ကပဲရွေးချယ်ခန့်အပ်ထားတာဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်တွင်ဝန်ကြီးချုပ်ပရယုတ်ကအခြေအနေကိုထိန်းချုပ်ထားနိုင်ခဲ့တဲ့အတွက်သူဝန်ကြီးချုပ်ပြန်ဖြစ်လာတာကိုဝမ်းသာတယ်လို့ထိုင်းနိုင်ငံသားတချို့ကပြောပါတယ်။ဒါပေမဲ့လည်းလူငယ်မျိုးဆက်သစ်တွေကတော့စိတ်ပြတ်ကြပြီးအနာဂတ်အပေါ်မေးခွန်းထုတ်ကြတာတွေရှိပါတယ်။ဝန်ကြီးချုပ်ပရယုတ်ကသူ့ရဲ့အနာဂတ်အမြင်တွေကိုခြားပြဖို့သူ့အနေနဲ့မလိုအပ်ဘူးလို့ဆိုပြီးဗိုလ်ဒူးနေကလွတ်တော်မဲခွဲပွဲကိုမတရောက်ခဲ့ပါဘူး
။အမေရိကန်လို့တင်ကားအစီးတရားကြောင့်အပြင်တင်ကားဖြတ်မစ္စိုင်းဒုံးနဲ့လေကြောင်းရန်ကာကွယ်စနစ်ကိုဝယ်ယူဖို့ပြောထားတယ်ဆိုတာကိုထိုင်ဝမ်ကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။တကယ်လို့အရောင်းွယ်ဖြစ်ခဲ့မယ်ဆိုရင်ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့အမေရိကန်အစိုးရနဲ့တရုတ်အစိုးရကြားဆက်ဆံရေးကပိုပြီးဆိုးသွားနိုင်ပါတယ်အမေရိကန်စီကဝယ်ယူလိုတယ်လို့ကန့်လန့်ထားတဲ့လက်နက်တွေထဲမှာအစစ်မြင့် M1A2 အမျိုးအစားတန်ဂျက်ကာတင်ကား108စီးတန်ဂျက်ကာကားကိုဖျက်ဆီးနိုင်တဲ့ TOW missile dome 1240တင်ကားဖျက်နိုင်တဲ့ Javelin missile dome 409ခုနဲ့လေကြောင်းရန်ကာကွယ်ရေးပခုံးထံ Stinger လက်နက်စနစ်အခု250ပါဝင်တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ပုံမှန်အားဖြင့်တရားဝင်ကမ်းလှမ်းပြီးရက်120အတွင်းမှာ American ဘက်ကရောင်းမယ်မရောင်းဘူးတုံ့ပြန်ရပါတယ်ဒါပေမဲ့ထိုင်ဝမ်အစိုးရဘက်ကလက်နက်ဝယ်ယူလိုတယ်လို့ဘယ်တော့မှတရားဝင်အကြောင်းကြားခဲ့တယ်လို့ဆိုတာအသေးချာမသိရပါဘူးနောက်ဆုံးအစစ်မြင့်ထားတဲ့ F-16 တိုက်လေယာဉ် 66C ဝယ်ယူဖို့လဲအမေရိကန်ကိုထိုင်ဝမ်ကပြောထားတယ်လို့သတင်းတွေထွက်နေပါတယ်။ထိုင်ဝမ်သမ္မတဆာယီဝမ်ကိုယ်တိုင်အမေရိကန်တင်ကားတွေတိုက်လေယာဉ်တွေဝယ်ယူဖို့ကြိုးစားနေတယ်လို့မတ်လာတုန်းကပြောထားတာရှိပါတယ်။တရုတ်နိုင်ငံကသူတို့နယ်နိမိတ်လို့သတ်မှတ်ထားတဲ့ထိုင်ဝမ်အတွက်တိုက်ခိုက်ရေးလက်နက်တွေကိုအမေရိကန်ကအထူးကရောင်းချနေတာပါ။ထိုင်ဝမ်ကိုစည်ရေးနီးသုံးပြီးတရုတ်လက်အောက်ပြန်သွင်းမယ်လို့တရုတ်အစိုးရရဲ့ချင်းချောက်မှုတွေရှိနေတာကြောင့်သမ္မတဆာယီဝမ်အစိုးရကထိုင်ဝမ်စစ်တပ်ကိုအင်အားတောင့်တင်းနေအောင်လို့ကြိုးစားနေတယ်လို့လေလာသူတွေကပြောနေပါတယ်
။ Australia ABC ရုပ်သံသတင်းဌာနကို Federal ရဲတပ်ဖွဲ့ကဝန်ရှာတဲ့ပေါ်သတင်းမီဒီယာတွေနဲ့သတင်းလွှတ်တော်ခွင့်ဆိုင်ရာအဖွဲ့တွေကဝေဖန်ပြောဆိုနေကြပါတယ်။ABC သတင်းဌာနဟာလျှို့ဝှက်သတင်းအချက်အလက်တွေကိုထုတ်လွှင့်ခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကဝန်ရှာတာပါ။ Australia တန်လွင် Corporation ABC ဟာအစိုးရကရမုံငွေထောက်ပံ့ထားတဲ့ရုပ်သံသတင်းဌာနဖြစ်ပြီးဗိုလ်ဒူးနေမှာ ABC ရုံးချုပ်ကိုရဲတပ်ဖွဲ့ကဝန်ရှာတာဖြစ်ပါတယ်။ ဩစတြေးလျတင်းစားရဆောင်ဖြစ်တဲ့ The Sunday Telegraph ရဲ့အကြီးတန်းအက်ဒီတာတူအိမ်ကိုရတပ်ဖွဲ့ကဝင်ရှာအပြီးနောက်တက်မှာပဲ ABC ရုံးချုပ်ကိုလည်းဝင်ရှာရပါဒီလိုဝင်ရှာတာဟာစိတ်မသက်မသာဖြစ်စရာအမှန်တရားတွေကိုဖော်ထုတ်တင်ပြဖို့အားထုတ်လို့ဆောင်နေသူတွေကိုချိန်ချောက်နှောက်ရတဲ့အန်ဒရီကြီးတဲ့လူရဖြစ်တယ်လို့ The Sunday Telegraph တင်းစားကိုပိုင်တဲ့ News Co Australia ကုမ္ပဏီကပြောပါတယ်
တရုတ်နိုင်ငံဟာသူ့ရဲ့အာဏာပြဝါဒကိုတခြားနိုင်ငံတွေမှာပါအသုံးပြလာအောင်လုပ်နေပြီးတော့ကမ္ဘာတဝန်းကအစိုးရတွေကသူ့ရဲ့နိုင်ငံသားတွေအပေါ်ထောက်လှမ်းချုပ်ကန့်စီအောင်တိုက်တွန်းနေတယ်လို့အမေရိကန်လွှတ်တော်အမတ်တွေနဲ့လူအခွင့်အရေးဆောင်ရွက်နေသူတွေကဆွဆွဲလိုက်ပါတယ်။တရုတ်မှာလူအခွင့်အရေးကိုလေးစားလိုက်နာလာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ပုံစံသစ်နဲ့ချဉ်းကပ်နေကြမလို့ပဲလက်ရှိလုပ်နေတဲ့နည်းတွေကိုပို့ပြီးခိုင်မာထိရောက်အောင်လုပ်ရမယ်လို့အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဩဇာညောင်းတဲ့ဒီမိုကရက်အမတ်ဘော့မနန်ဒက်စ်ကပုံထုနေ့ကပြောကြားခဲ့ပါတယ်တရုတ်အစိုးရကပြည်သူတွေရဲ့သွာလာလှုပ်ရှားမှုကိုနောက်ရောက်ခံနိုင်ဖို့ဤပညာပိုင်းမှာအကြီးအကျယ်မြှုပ်နှံနေတယ်လို့ DNMN ဂျင်းပြင်းနှိမ်နင်းမှုအနှစ်30ပြည့်လောက်ခဲ့တဲ့လွှတ်တော်ကြားနာပွဲမှာမျက်မြင်သက်သေတွေကထွက်ဆိုခဲ့ပါတယ်။တယ်လီကောမ်နဲ့အင်တာနက်ဆက်သွယ်ရေးဤပညာတွေသုံးပြီးပြည်သူတွေအပေါ်ထောက်လှမ်းနိုင်တဲ့အစွမ်းကိုအာရှအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေမှပါအသုံးချလာအောင်လို့တရုတ်အစိုးရကကြော်ညာအားပေးနေတယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကပြောကြားခဲ့ပါတယ်ရှင်။
အသစ်ထွက်လာတဲ့လူလူသဘောထားစစ်တမ်းတစ်ခုအရာလောက်ကျန်တဲ့တွေဟာလူမျိုးရေးခွဲခြားတဲ့ဝါဒအကြမ်းဖက်ဝါဒဒါမှမဟုတ်ဥရုယာတီပြောင်းလဲမှုတို့ထက်ပိုကြီးမားတဲ့ပြဿနာဖြစ်တယ်လို့စစ်တမ်းမှာပါဝင်သူအမေရိကန်နိုင်ငံသားထောက်ကကသတ်မှတ်တယ်ဆိုတာတွေ့ရပါတယ်။ဗိုလ်ဒူးနေကထွက်လာတဲ့ဒီစစ်တမ်းကိုဖြူးသူတေသနာအဖွဲ့ကကောက်ယူတာပါ။စစ်တမ်းမှာပါဝင်သူ90ရာခိုင်နှုန်းကလောက်ကျန်တဲ့တွေဟာအမေရိကန်ပြည်ထောင်စုမှာတိတ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်တယ်လို့မြင်ကြပါတယ်။ဥရုယာတီပြောင်းလဲမှုကိုပြဿနာကြီးတစ်ခုအဖြစ်မြင်သူက46ရာခိုင်နှုန်းရှိပြီးလူမျိုးရေးခွဲခြားတဲ့ဝါဒအပေါ်40ရာခိုင်နှုန်းနဲ့အကြမ်းဖက်ဝါဒအပေါ်34ရာခိုင်နှုန်းအတိအသီးသဘောထားအမြင်ရှိကြပါတယ်။စစ်တမ်းမှာပါဝင်သူ6000နဲ့မှ68ရာခိုင်နှုန်းလောက်ကလုံခြံတဲ့တွေကြောင့်အစိုးရအဖွဲ့အစည်းတွေပေါ်သူတို့ရဲ့ယုံကြည်မှုကျဆင်းစေတယ်လို့ပြောကြပါတယ်။စစ်တမ်းမှာပါဝင်သူအများစုဖြစ်တဲ့58ရာခိုင်နှုန်းကလုံခြံတဲ့အချက်လက်တွေထွက်တဲ့အပေါ်နိုင်ငံရေးသမားတွေနဲ့သူတို့ဝန်ထမ်းတွေကိုအပြစ်တင်ကြတာကြောင့်သတင်းမီဒီယာကအပြစ်တင်သူ36ရာခိုင်နှုန်းထက်ပိုများပါတယ်။53ရာခိုင်နှုန်းကတော့တက်ကြွလှုပ်ရှားသူတွေကိုအပြစ်တင်ပါတယ်။ဒါပေမဲ့ဒီပြဿနာကိုကင်တွယ်ဖြေရှင်းမှုတာဝန်ဟာနိုင်ငံရေးသမားတွေမဟုတ်ပဲသတင်းမီဒီယာသမားတွေဖြစ်တယ်လို့စစ်တမ်းမှာပါဝင်သူအများစုကမြင်ပါတယ်။လောက်ကျန်သတင်းတွေကိုတံပြန်မှုသတင်းတော့တွေမှာအဓိကတာဝန်ရှိတယ်လို့53ရာခိုင်နှုန်းလောက်ကပြောပေမဲ့အဲ့လိုသတင်းတွေကြော်နေသွားစီဖို့လူမှုကိုယ်တိုင်မှာလည်းတာဝန်အများစုရှိတယ်လို့မြင်ကြပါတယ်ခင်ဗျာ
။ဒီကနေ့ညနေပိုင်းနောက်ဆုံးရသတင်းတွေကိုကိုချိုချိုသိန်းနဲ့မဆုမြတ်မှုလို့ပြောပြခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်အတွင်းမြန်မာတပ်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့တို့ဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိနေတယ်လို့တပ်မတော်ဘက်ကပြောပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့ပုံနှကျွန်းမြို့နယ်နဲ့မြောက်ဦးမြို့နယ်တိုက်ပွဲအတွင်းရွာသားတွေတေဆုံးဒဏ်ရာရမှုရှိခဲ့ပြီးဒေသခံရွာသားတွေလည်းစစ်ဘေးတန်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအခြေအနေကိုတော့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ဘုံနှကျွန်းမြို့နယ်တွင်တပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့တိုက်ပွဲဖြစ်ပွားရမှာတစ်ဖက်ထိခိုက်မှုတွေရှိခဲ့ကြောင်းသတင်းတွေကိုတပ်မတော်ဘက်ကအတည်ပြုပြောဆိုလိုက်တာပါ။ခမီချောင်းနဲ့ကနမ်းမဲချေးရွာကြားမနေ့တုန်းကတိုက်ပွဲဖြစ်ခဲ့တာမှန်ကန်ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းတို့ကအတည်ပြုပြောဆိုခဲ့ပေမဲ့ထိခိုက်ဒေဆုံးမှုကိန်းကနန်းတိကျကိုတော့ပြောခွင့်မရှိဘူးလို့လည်း VOA ကပြောပါတယ်။
မင်းရတော့ကန်ကောက်ဘက်မှာဒီအိုကေကြီးရရရှိတယ်။ကန်ကောက်ဘက်မှာတော့ကျွန်တော်ဘက်ကတော့ထိခိုက်ဒဏ်ရာမှုလေးရှိတယ်။ဟိုဘက်ကတော့ကျွန်တော်အလောင်းနဲ့လည်းရလိုက်တာရှိပါတယ်။ကျွန်တော်ထိခိုက်ကြဆုံးမှုမပြောလို့တို့ကြီးကအားတဲ့ကျွန်တော်မပြောပါဘူး။အလောင်းနဲ့လည်းရလိုက်တာတော့ရှိပါတယ်
။မင်းကဖြစ်ခဲ့တဲ့တိုက်ပွဲတွင်ရခိုင်တပ်မတော် AA ဘက်က6ဦးထက်မနည်းကြာဆုံးခဲ့ကြောင်းကိုလည်းသတင်းတွေထွက်ပေါ်နေပါတယ်။ဒါပေမဲ့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကတော့သတင်းအတိအကျမရသေးဘူးလို့အခုလိုပြောပါတယ်။
ကျွန်တော်အဲ့ဒီဒိတ်ဒီနဲ့ပတ်သက်ပြီးတော့လုံးလုံးကြည့်ပြောလို့မရသေးဘူးကြ။ဒီလိုကြီးဟိုကနေပြီးတော့အချက်လက်တွေမပေါ်လာဘူး။ကျွန်တော်မနေ့ကတော့တောင်းထားတယ်။မနေ့ကဖြစ်တဲ့ပုံစံတွေလေး
မနေ့ကပုံနှကျွန်းမြို့နယ်ခမီချောင်းနယ်ကနမဲချေးရွာကြားဖြစ်ပေါ်ခဲ့တဲ့တိုက်ပွဲမှာရွာသားတွေတိတ်ဆုံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကနမဲရွာသားတို့ကပြောပါတယ
်။လက်နက်ကြီးကြားလို့ရောက်ကြတဲ့တိတ်ဆုံတယ်လေ။မိန်းမနှုတ်ရောက်ကြတဲ့ဒဏ်ရာရတယ်လေ။ဟိုလက်နက်ကြီးပေါ့သူတို့ထူတာပေါ့။အဲတက်မတော်နဲ့အေးနေပေါ့။တက်မတော်ပြန်လာအေးပြန်လာတော့မကြည့်ဘူးလေ။လက်နက်နောက်ကြည့်ဆန်ကြောက်ကြလို့အဲ့လိုနဲ့ရွာတွေကိုထိတာပေါ့။အဲ့ကမကြီးချောင်းလေးကိုကနမဲနဲ့တိမှုတော့မလို့အဲ့ဒါမျိုးဖြစ်တာပါမင်းက
တေဆုံးသွားတဲ့သူကတော့ကနမဲကြီးရွာကအသက်40ကျော်အရွယ်ဥစိန်တွန်းဖြစ်ပြီးတန်ရာရရှိသူတွေကတော့ဦးအင်ကအောင်ဒေါ်စီတူနဲ့မခိုင်ဦးတို့ဖြစ်ကြပါတယ်ဘုံနှကျွန်းမြို့နယ်ဘက်မှာဒီလပိုင်းတွင်ဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲကြောင့်ရွာသား1000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ Poshibian Mahamed Lumu Kunye Yetin Tawanka, Kunge Umanga Piovare.
One of them is Bobby, Seven Trama, Shushi, one of them made a Omagana John, Shushi. Although you want to tell you, you need me in Kamangi, that's the name, Yado, Ganga, Bondo, any other, Poshibian other Barabu.
Sichang Uyi, Nyang Asijo, Shida, Omingla Janguro, Diganima, Mianasong, Sibishang, Kese, Yipuagane, Lumi, Taupa, Pia Kevare, Munigan by Malay, Miaumune, with Alijiwa Nima, Tamro Sijang, Bonque, Taka Kayabi, Lanajidu, Nepika Mujang, Yuadaru, Tikaita, Yashiki, Elu, with Alijiwa, the Upsuga Subare.
Bumpang into those anti-dial, Tamil of the Tamil. Tamil of those anti-dial, Lenajido, Langley Madonna, Tel Diana, Slatin Gore, Yawsi.
ကျွန်တော်တီဆောင်ရတာအများကြီးပဲခြေသောမတန်ရာရရှိထားတဲ့မြို့သမီးကတော့ဝေဒာလီကြေးရွာကတော့ခိုင်သိမ်းမြ63နှစ်ဖြစ်ပြီလက်ရှိမြောက်ဦးစေယုံမှာစေကူတနေရပါတယ်မနေ့ကမြောက်ဦးမြို့နယ်တွင်ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တာကတော့မသိရှိသေးဘူးလို့တမတော်သတင်းမှပြန်ကြားရေးတွင်းမှုပုံမှုချုပ်စုံမင်းထွန်းကပြောပါတယ်ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို မယ့်အကြောင်းသတင်းလွှာကနားဆင်ရပါမယ်။အခုလာမယ့်အောက်တိုဘာ1ရက်ကစပြီးဥရောပ6နိုင်ငံကလာမယ့်ခရီးသွားတွေအတွက်စားရောက်ဗီဇာထုတ်ပြီးတော့မှဖြစ်ကြောင်းဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနအရာရှိတဦးကပြောလိုက်ပါတယ်။အာရှနိုင်ငံတချို့ကိုမနစ်ကဗီဇာဖြေလျှော့မှုတွေလုပ်ခဲ့ပြီးမယ်လို့ဝင်ငွေမရရှိတဲ့အကြောင်းဝေဖန်မှုတွေရှိလာပြီးနောက်ပိုင်းအခုလိုဥရောပနိုင်ငံတွေဘက်ကဖြေလျှော့မှုတွေလုပ်လာတာဖြစ်နိုင်ကြောင်းဝေဖန်တာတွေလည်းရှိပါသေးတယ်။ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါရှင်
။ဥရောပ6နိုင်ငံဖြစ်တဲ့ဂျာမနီ၊အီတလီ၊ဩစတြီးယား၊ရုရှား၊ဆွစ်ဇာလန်၊စပိန်6နိုင်ငံခရီးသွားတွေပြည်တွင်းဝင်ရောက်ဖို့အဆင်ပြေဖို့အတွက်စားရောက်ဗီဇာကိုအော်တိုဘာလကစပြီးပေးသွားမယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကပြောပါတယ်လက်ရှိတော့ဗီဇာကြီးသတ်မှတ်တဲ့ကိစ္စနဲ့ပတ်သက်လို့လူဝင်မှုကြီးကြေးဌာနကိုအကြောင်းကြားထားကြောင်းဟိုတယ်ခီးဝန်ကြီးဌာနဒုတိယမြေရန်အတွင်းဝင်ဦးလှိုင်ဦးက VOA ကိုပြောပါတယ
်ဥရောပ6နိုင်ငံကအခု2019အောက်တိုဘာလစမယ်ဒါကျွန်တော်တို့ခွင့်ပြုချက်ရပြီပေါ့နော်ဗီဇာကြီးသတ်မှတ်တဲ့ကိစ္စပေါ့နော်စတဲ့အဖြစ်ရတော့တက်ဆိုင်ရာလူဝင်မှုကြီးကြေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပေါ့နော်အဲ့ဒီကနေပြီးတော့ကြော်ညာချက်နဲ့ပါနဲ့စီမင်းစည်းကမ်းထုတ်မှာပါခင်ဗျာ
ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကဂျပန်တောင်ကိုရီးယားတရုတ်ဟောင်ကောင်နဲ့မကာအိုဗီဇာဖြေလျှော့မှုတွေမနှစ်ကတစ်နှစ်ပေးခဲ့ပြီးဒီနှစ်အတွက်လည်းတက်တန်းထပ်တူသွားဖို့ရှိပါတယ်မြန်မာနိုင်ငံကတိုင်းဒေသကြီးတွေကလက်နက်ကင်ပြည်ပခါတွေနဲ့အတူလူမျိုးတုံးတက်ဖြတ်တဲ့အသည့်လူခွင့်ရချိုးပေါမှုတွေရှိခဲ့ရဆိုပြီးကုလသမဂ္ဂပါဝင်နိုင်ငံတကာဆွဆွဲချက်တွေထွက်ပေါ်လာခဲ့ပြီးရဲ့နောက်မှာနိုင်ငံတကာကခီးသွွားတွေကိုသတိပေးရည်ရှိသလိုအနောက်နိုင်ငံကခီးသွွားတွေလည်းမြန်မာနိုင်ငံကိုလာနှဲသွားခဲ့ရပါလက်ရှိမှာအာရှခီးသွွားတွေကိုပဲအားထားနေရတဲ့မြန်မာနိုင်ငံမှာဥရောပခီးသွွားတွေအတွက်အခုလိုဗီဇာဖြေလျှော့မှုတွေလုပ်ပေမဲ့လို့ပြန်ကောင်းလာဖို့မမျှော်လင့်နိုင်သေးကြောင်းမြန်မာနိုင်ငံခီးသွွားလုပ်ငန်းရှင်များအသင်းကဒေါ်ကီတွေဆိုးကပြောပါတယ်
ဟိုဒီဥရောပကြီးသွားတော့အမတို့အခုအချိန်ကတော့မိုးရင်းပေါ့နော်ဒီ low season ဖြစ်နေတဲ့အတွက်ဒီအချိန်ကတော့ဒါနှစ်တိုင်းကတော့အဲ့လေတိတ်မရှိဘူးလေအဲ့လေတအားနေတယ်ပေါ့ဒါမင်းတို့အခုလာမယ့်နှစ်2019-2020ပေါ့အမရဲ့အမြင်အရတော့တအားကြီးတော့ပြန်ကောင်းလာမယ်လို့တော့မမြင်ဘူး
2018မှာပြည်တွင်းဝင်ရောက်ခဲ့တဲ့နိုင်ငံခြားခရီးသည်အရေအတွက်ဟာ1.4%ရှိပြီးဒါဟာတစ်နှစ်ကို2.6%တိုးလာတာလို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနရဲ့ဇန်နဝါရီ16ရက်ထုတ်ပြန်ချက်မှာဖော်ပြထားတာပါ။တရုတ်ဧည့်သည်ကအများဆုံးဖြစ်ပြီးသူ့ရဲ့နောက်မှာထိုင်း၊ဂျပန်၊တောင်ကိုရီးယားနဲ့အမေရိကန်ပြည်အောင်စုအစဉ်တိုင်းရှိနေပါတယ်။လက်ရှိအထိရောပြည်တွင်းကိုဝင်ရောက်ခဲ့တဲ့ခရီးသည်အရေအတွက်ဟာအာရှနိုင်ငံတွေကဖြစ်ပါတယ်။
ကိုယ်စော်ထဲတင်ပြပို့ထားတာပါဒေါက်တာရှင်တို့ခုနဆင်နေကြရတာက VOE မြန်မာပိုင်းရဲ့ကြာတာပရင်းနေ့ညနေပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှမ်းမှာတော့ထိုင်းမြန်မာနေဆက်ကနေဝင်လာနေတဲ့ကာလာတန်ဘိုဘတ်ငွေတန်ပေါင်း2000ကျော်တန်ဖိုးရှိတဲ့မူရစ်ဆေးဝါးတန်နေချီတူလောင်ထားတဲ့ကုန်းလောင်ယူတစ်ခုကိုဘန်ကောက်အနီးပထုံဌာနီခရိုင်မှာဖမ်းမိကြောင်းထိုင်းအာဏာပိုင်တွေကဇွန်လ5ရက်နေ့ကသတင်းစာရှင်းလင်းခဲ့တယ်လို့မြန်မာနိုင်ငံတာချီလိမျိုးကိုပို့မဲ့ငွေရကုန်ကျန်းစေတံကိုလည်းထိုင်းအာဏာပိုင်တွေကရွှေတရီကန်ဒေသမှာဇွန်လ6ရက်နေ့ကဖမ်းမိခဲ့ပါတယ်။မန်အီမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမူရထိန်းချုပ်ရေးအဖွဲ့ကတာဝန်ရှိသူတွေဟာဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဘန်ကောက်မြို့နဲ့ကီလိုမီတာ40သာကွာဝေးတဲ့ပထုံးဌာနီခရိုင်အတွင်းမှာအိုက်လို့ခေါ်တဲ့မူရစေဝါကီလို1500နီးပါးနဲ့ရာခေတမင်းလို့ခေါ်တဲ့မူရစေဝါကီလို60ကျော်ကိုဖမ်းဆီးနိုင်ခဲ့ကြောင်းသတင်းစာရှင်းလင်းခဲ့ပါတယ်။စိတ်ကြွစီဂူရောင်ပိုင်ရှင်အသက်26နှစ်အရွယ်ထိုင်းနိုင်ငံသားနိုင်စုဝစ်ကိုတော့ဘန်ကောက်မြို့စူဆဝတ်နယ်မြေမှာဖမ်းဆီးနိုင်ခဲ့ကြောင်း มุยเทียนเจียวยี่ปีโรยเอ็ดเรียนมูนายนี่ยงตั้งสี่สก้าเช่นนี้เว้ยมาคุลูเปียวสุดอ่ะบาร์เลยกูยังกงหลังยังกูพามีด่ากันรอแต่เนี่ยบุรีขยันด้วยมาเสียเจ้ากิโลต้องยังกูกงเตียงก็จะยี่ด้วยอันเว้ยด้วยมาพอยู่ลาบีแต่สั่งลาลากูพันสิเกบีเดน่ะแต่ละพอทุกเชียร์ มุ่ยเสวะตัวลองยงว่าพันสี่นั่งเงียบๆสักสักปีแต่ยังคันคนอื้อกูเลยสักใจพันสี่นั่งเงียบๆเพียบไปเลยคุณลุงมิวแต่เนี่ยที่สี่เลยไอ้มุ่ยเสวะรีฮะท่านนั่งเงียบไปท่านไม่มาเนื้อจักรีกงเตียงการีเนี่ยแต่สั่งลาบีพังงามมิวเนี่ยนิจมิวรีก้าแต่เท่านั้นกูลองยงเนี่ยมาตัวลองทาราบ้าอะไรกันเนี่ยแต่สิออสเตรเลียมาเลเซียฮ่องกงสั่งเลยนั่งเงียบนี่กูสั่งเลยปุ๊บสั่งนี่ละพี่เต๋อรู้เลยตัวก็เปลี่ยนสุดอ่ะบาร์เลย จนล่าชาวเน็ตมาแล้วยามาไทยลาวตัวหนังงานที่จะนี่เลยสวีเดอร์กันดีตามมาลาวหนังงานนี้ยามาหนังงานตัดสินเลยก็ปุ่มเองการเซ็นทารุสิเซเรเนตูที่แข่งเบียนหนังงานดูมีดมีโตโก้ไทยน่าไปนี่ก็พันสิไลบาร์เองแม้ก็มีจังโก้สั่งเลยเนี่ยพี่ยามาหนังงานโอ้ปุ่มเองการเซ็นเซเรฮะเบียนหนังงานนี่ลาลาพี่ปีสวีเดอร์กันดีตาด้วยสิจ้าสีบาร์เลยทุกอย่างมาตัวเนี่ยที่ก็ทารุกงานนี่พี่ปาร์เอง
ไทยเมียนมาลาวตัวหนังงานในจักรกรมดีสิเวมาร์โรอาชาเนี่ยหนังงานดีกว่าอันนี้เป็นนี่เลยทารุกงานนี่กูไปเป็นพันสิจ้าบุตรเดทบอดุนี่เจียไทยเนี่ยลาวหนังงานดีกว่าคุณลุงมีพันสิเกล้าพี่จ้าวไทยน่าไปนี่ก็พิสูจน์กันไปเลยสิตัวราชินีเช่นยามาเนี่ยมาชิลิลงองจวามุปปะเขียนนักแต่เนี่ยมาเวจงเงียร์เลยเตี้ยหนังงานเบจิมยูโรกาเตียนนั้นไม่ยิ่งเห็นฮะที่เรียนไปเช่นมาเวอันนี้ต้องใจปิดตัวบ้าบี ดีโมกราซีลุล่ะคุณนี่จ้ะเจ้าหน้าลุงเอริอุสาวลูกชายแกจ้าเลยองจวามุนักกุศลงูรออาณาบันวิกาผิวคุ้ยแกจ้าวเลยดีโลตุนีมูริโยกวยบยามุริบ้าจงเอียร์เลยลูกชายมุนักกุกันเลยแต่จ้าลูกชายตุริโยอาณาบันวิปะกาบ้าติงเงินซ่ายูซียาบาริมยาจันยิ่งเข้าเลยดีลูกชายมุริฮะชีนีพิเกเรลูกสุนัยมาละทั้งมั่งโฮเปียงเลริจ้ะจงเดียจงอาริพิเกเดล่าสุราริโกฟิวเอเยสนี่นี่ยาได้ยัยลีลันซิเซมาสุนุยจ้าอย่างบ้าเช่น ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ဖျော်ရဖုန်းနံပါတ်၁နှစ်၃၂၅၅၅၄ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် ဒီရီဒိုင်းလီလိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညရီမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဒိုင်းရိုင်းလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့နိုင်ငံတကာသတင်းလွှာတဖို့ကိုနားဆင်ရပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဗြိတိန်ခရီးစဉ်အတွင်းအခမ်းအနားရိတက်ရောက်ခဲ့တယ်လို့တန်တမာရေးရာကိစ္စရပ်တွေညင်းပွားစရာကိစ္စရပ်တွေအ ဒီနေ့ကတော့ဒီဥယျာဉ်ပထမဆုံးအပ်တိုဘာလ7ရက်နေ့ကိုတက်ရောက်ခဲ့တယ်လို့အိုင်ယာလန်ဝန်ကြီးချုပ်နယ်လေတွေ့ဆုံခဲ့ပါတယ်ဂျက်ဖ်ကာစတာပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါမယ်ရှင်
I believe that there's a change in weather.
Yadi Uru Saya Kisana Patepi, Pian Lemushide, Lujon Gibare, Namu Shibare, Kabaji Punu Mulu, Kole Shigerago, Mamedemabu, Araga, Alomapitaja, Yadi Uru Pian Lemulu, Kojabiamare, Akujara, Sozo Wawa, Popiani, Yadi Udu Lule, Kojabiamare, Palulesuro. ဒါကမမနိုင်ဘူးလေကဘာကြီးပူနေလာမှုနဲ့အနာဂတ်မျိုးဆက်သစ်တွေအတွက်အလေးထားတဲ့ဗြိတိန်အရှင်မင်းသားချားစ်နဲ့လေရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ရွေးနေခဲ့ကြောင်းသမ္မတထရမ့်ကပြောပါတယ်ပိုတိုးနေနောက်ပိုင်းမှာတော့သမ္မတဟာဗြိတိန်ဘီမာကြီးအဲလစ်ဘက်အပါအဝင်ဒုတိယကမ္ဘာစစ်ကာလကမဟာမိတ်နိုင်ငံခေါင်းဆောင်နေတဲ့အတူ 85 ကဒီနာဇီဂျာမနီကိုတိုက်ခိုက်ဖို့အတွက်ပြည်သူနိုင်ငံနော်မန်ဒီကမ်းခြေအင်္ဂလိပ်ရေလက်ကြားတခြားမဟာမိတ်တပ်တွေကန်တက်ထိုးစစ်ဆင်ခဲ့ကြတာပါအခမ်းအနားတွင်ထရမ့်ကဒီဒေးကန်တက်တိုက်ပွဲဖြစ်ပွားတဲ့ရက်မှာအမေရိကန်သမ္မတဖရန်ကလင်ရူးစ်ဗဲလ်အမေရိကန်လူထုကိုရေဒီယိုကနေတဆင့်ပြောကြားခဲ့တဲ့ဆုတောင်းစကားကိုပြန်ဖတ်ပြခဲ့ပါတယ်
And we know that by thy grace.
အမှန်တရားဟာကြီးမြတ်တယ်။ဒါအမှန်ကန်တဲ့လောက်ရဲ့ဖြစ်တယ်လို့သိထားကြတဲ့အတိုင်းကျွန်တော်တို့ရဲ့ရင်သွေးတွေအောင်ပွဲခံမှာပါ။တချို့လဲဘယ်တော့မှပြန်လာနိုင်မှာမဟုတ်ပါဘူး။ဘုရားသခင်ကဆောင်းမကြီးရှုဖို့အတွက်ဆူတောင်းပေးထားတဲ့အကြောင်းသမ္မတထရမ့်ကဖတ်သွားတာပါ။အခမ်းအနားတက်ရောက်ပြီးတော့မကြခင်မှာပဲ။အိုင်လန်ဝန်ကြီးချုပ်လီယိုဗာရက်ခါနဲ့တွေ့ဆုံဖို့အိုင်လန်နိုင်ငံရှန်နွန်မြို့ကိုထွက်ခွာခဲ့ပါတယ်။ဗြိတိန်အနေနဲ့ဥရောပကနေခွဲထွက်တဲ့အခါမှာအင်ကြီးချင်းအိုင်လန်အတွက်ဘာမှထိခိုက်နိုင်စရာရှိမှာမဟုတ်ဘူးဆိုတဲ့အကြောင်းထရမ့်ကအိုင်လန်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်
။discussing various things probably you'll ask me about Brexit
ကျွန်တော်တို့ဒီမှာကိစ္စရတော်တော်များများဆွေးနွေးဖို့ရှိပါတယ် Brexit နဲ့ပတ်သက်ပြီးတကယ်အတွင်းကြကြလုံနေကြတဲ့သူတွေနဲ့ကျွန်တော်တွေ့ခဲ့တာဆိုတော့ Brexit နဲ့ပတ်သက်ပြီးတော့လည်းခင်ဗျားတို့ကျွန်တော်ကိုမေးကြမှာမလားအဲ့ဒီကနေဆက်တတိုင်းကိစ္စတွေလည်းအဆင်ပြေမယ်လို့ထင်ပါတယ်အမေရိကန်ပြည်ထောင်စုမှာလည်းနေဆက်ရေးရကိစ္စတွေရှိသလိုဒီမှာလည်းရှိနေပါတယ်ကျွန်တော်ကြားတာကတော့နှစ်ဖက်စလုံးအတွက်အတော်လေးအဆင်ပြေပါလိမ့်မယ်
ကြာလပိုင်းနေ့မှာတော့အင်္ဂလိပ်ရေလက်ကြားတစ်ဖက်ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေကို1944ခုနှစ်ကမဟာမိတ်တပ်ဖွဲ့တွေခြေချခဲ့တဲ့နေ့အထိမ်းအမှတ်ခန်းနာကိုကမ္ဘာခေါင်းဆောင်နေတဲ့အတူသမ္မတဒေါ်နယ်ထရမ့်တက်ရောက်ပါတယ်ခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဂျွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါတယ်စလုံးပေါင်းတွေကတော့INTELSAT17 MEASAT3 တို့ဖြစ်ပါတယ်ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီကနေ9နာရီခွဲအထိထုတ်လွှင့်ပေးနေတဲ့ VOE မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOE ရဲ့အင်တာနက်ဆံမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOE ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်နှင်းသမ္မတအီမန်နွယ်မာခရွန်တို့ကစစ်မှုထမ်းဟောင်းတွေကိုဂုဏ်ပြုကြည်ကြူးပြောဆိုကြသလိုမဟာမိတ်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုကိုလည်းအထူးဖော်ပြပြောဆိုကြပါရယ်။နာဇီတွေကိုအနိုင်ရတဲ့အခြေအနေရောက်သွားစေပြီးနောက်ဆုံးမှဒုတိယကမ္ဘာစစ်ကြီးကိုအဆုံးသတ်နိုင်ခဲ့တဲ့ဒီဒေးကန်တက်တိုက်ပွဲ85နှစ်ပြည့်အထိမ်းအမှတ်ပြောတဲ့မိန့်ခွန်းတွေထဲမှာအဲလိုပြောဆိုသွားကြတာပါ။ဒေမန်နိုင်ငံရွေးကောက်ပွဲမှာနိုင်ငံထားတဲ့ Social Democratic Party ခေါင်းဆောင်ဟာအသက်အငယ်ဆုံးနိုင်ငံဝန်ကြီးချုပ်ဖြစ်လာတော့မှာပါ။အမျိုးသမီးဝန်ကြီးချုပ်လည်းဖြစ်လာမဲ့အသက်42နှစ်အရွယ်ပါတီခေါင်းဆောင် Mate Fagrosin ကနိုင်ငံကိုလမ်းကြောင်းသစ်ဆီသွားစေခြင်းနဲ့အတွက်မဲဆန္ဒရှင်တွေကသူတို့ပါတီကိုမဲပေးခဲ့ကြတာဖြစ်တယ်လို့အောင်မောခံမင်းကပြောကြားသွားပါတယ်။ထိုင်းအာဏာသိမ်းစစ်ခေါင်းဆောင်လက်ရှိဝန်ကြီးချုပ် Prayut Chan-o-cha ဝန်ကြီးချုပ်ဖြစ်ဆက်ပြီးProyut Chan-o-cha ဟာဗိုလ်ထုတင်းကြဘက်ကလွတ်တော်ရင်းမဲခွဲတာမှာထောက်ခံမဲ900နီးပါးရပြီးသူနဲ့ရှင်မဲရွေးချယ်ခံသူ Future Forward Party တဲ့ခေါင်းဆောင်ဘီလနာတထေတနာသွန်ဂျွန်ဂရွန်ဂရန်ကစ်ကထောက်ခံမဲ244မဲပဲရပြီးတော့ဝန်ကြီးချုပ်ဖြစ်ပြန်ရွေးချယ်ခံရပါတယ်။ဗိုလ်ချုပ်ကြီး Prayut ကိုဝန်ကြီးချုပ်ဖြစ်ပြန်ရွေးဖို့အဓိကထောက်ခံတာကတော့စစ်တပ်ကကျွန်တော်နောက်ခံပေးထားတဲ့ Phalan Prachat Party ဖြစ်ပြီးတကယ်ကတော့အဲ့ဒီပါတီဟာယူကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ပါတီတော့မဟုတ်ပါဘူး။အမေရိကန်လိုတင်ကားအစီတရာကျော်ပြင်တင်ကားဖြတ်ဒုံးကျည်နဲ့လေကြောင်းရံကာကွယ်ရေးစနစ်ကိုဝယ်ယူဖို့ပြောထားတယ်ဆိုတာထိုင်ဝမ်ကဒီကနေ့အတည်ပြုပြောဆိုပါတယ်တကယ်လို့အဲ့ဒီအကြောင်းဝင်ဖြစ်လာမယ်ဆိုရင်ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့အမေရိကန်အစိုးရနဲ့တရုတ်အစိုးရကြားဆက်ဆံရေးပိုပြီးဆိုးရွားသွားနိုင်ပဲရှိပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်အခုကျမတို့ရေဒီယိုအစီအစဉ်ပြီးပြီးချင်းထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်တွေကိုကြည့်ရှုနိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျမများသစဉ်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this is